ကာဇာဒေသမှာပြစ်ခတ်ရစေးရအတွက်အစိုးပြုချက်တရားကိုဟာဘတ်စ်ဘက်ကသဘောတူမယ်ဆိုရင်ဒီအစီအစဉ်ကိုအစ္စရေးကလက်ခံမယ်လို့အမေရိကန်ဘက်ကမျှော်လင့်ထားတဲ့အကြောင်းအမေရိကန်သမ္မတအင်ပီရိုရဲ့မြို့သားလူမျိုးကောင်စီပြောပြရသူဂျွန်ကာဘီကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်မူပေါင်းဆွဲပေးထားတဲ့ဒီပြစ်ခတ်ရစေးပြီးတော့ဒဇဂန်လူလွတ်ပေးဖို့အစိုးပြုချက်ကိုနှစ်ဖက်စလုံးက မဟုတ်ဘဲနဲ့သူမဟုတ်တဲ့တခြားဖြစ်နိုင်ခြေတွေကိုဆန်းစစ်နေတယ်လို့အစ္စရေးကာကွယ်ဝန်ကြီး Yoav Gallant ကတင်းနှင်းအနေနဲ့မှပြောဆိုပါတယ်။ဂါဇာကနေပြီးတော့ Hamas အဖွဲ့တွေကိုဖယ်ထုတ်ပြီးတော့အဲဒီညမှာအုပ်ချုပ်ဖို့ Hamas ကိုအာခံချင်းချောက်နိုင်တဲ့အဖွဲ့တစ်ဖွဲ့ထားမယ်ဆိုပြီးတော့အစ္စရေးကာကွယ်ဝန်ကြီးကပြောပါတယ်။ဘလို့အုပ်ချုပ်ရေးအဖွဲ့မျိုးဆိုတော့ကတော့အသေးစိတ်မပြောပါဘူး။အစ္စရေးဝန်ကြီးချုပ်နေတန်ယာဟူးကစင်တဲ့တုန်းကပြောဆိုရမှာတော့စစ်ပွဲကိုအဆုံးသတ်ရင်းနဲ့ပတ်သက်လို့ရှိရင်အစ္စရေးရဲ့ကြိုတင်သတ်မှတ်ချက်ကပြောင်းလဲသွားမှာမဟုတ်ဘူးလို့ပြောပါတယ်။အဲ့ဒါတွေကတော့ဒီဟာမတ်စီးရင်နဲ့အုပ်ချုပ်ရေးကိုလုံးဝချင်မုံရေးတစ်စက္ကန့်လေးလွတ်မြောက်ရေးနဲ့ဂါဇာဟာအစ္စရေးကိုထပ်မံချင်းချောက်နိုင်မှုမရှိစေရလို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။